ီတစ်ပတ်တော့အောက်ဆီဂျင်အဆိပ်သင့်တဲ့အကြောင်းဆေးပညာရှင်ဒေါက်တာတန့်ဆွေကိုမေးမြန်းပြီးဖွင့်ပြပေးမှာပါ
ကုန်လုံးပေါ့နော်ကျွန်တော်တို့လေထဲမှာပါတဲ့အောက်ဆီဂျင်27ရာခိုင်နှုန်းပါတဲ့ပုံမှန်လေကိုကျွန်တော်တို့ရှူကြတာဟာဒါအသက်ရှင်ဖို့အတွက်အလွန်အရေးကြီးတဲ့အလွန်ကောင်းပါတယ်ဒါပေမဲ့လိုလာတဲ့များသွားရင်အသက်အန္တရာယ်ကိုရပ်ရှာနိုင်ပါတယ်ခင်ဗျအောက်ဆီဂျင်လေထဲမှာရှူတဲ့ထက်မှများတာကိုကျွန်တော်တို့ hyper oxia ပေါ့နော်ဆေးစလုံးပေါ့နော်အဲ့ဒီကနေတစ်ဆင့်အဆိပ်တက်လို့ရှိရင်အောက်ဆီဂျင် toxicity သို့မဟုတ် oxygen poisoning လို့ကျွန်တော်ခေါ်ပါတယ်ခင်ဗျဖြစ်နိုင်ပါတယ်အဲ့လိုဖြစ်နိုင်ကြေကလည်းမတူဘူးခင်ဗျနှစ်မျိုးရှိပါတယ်တစ်ခုကတော့ဒီအောက်ဆီဂျင်ကိုပုံမှန်27ရာခိုင်နှုန်းပါတဲ့လေမုတ်ပဲနဲ့အောက်ဆီဂျင်ကိုများအောင်ပေါ့နော်စိတ်ပညာအသုံးစကွန်စန်ထရိတ်ပေါ့နော်များအောင်လုပ်ပြီးတော့အဲ့ဒါကိုအချိန်တူတူအတွင်းမှာရှူမိလို့ရှိရင်လည်းအောက်ဆီဂျင်အစိတ်တင်ရင်တစ်မျိုးဖြစ်နိုင်ပါတယ်အဲ့လိုအစိတ်တင်လို့ရှိရင်သူကချက်ချင်းဖြစ်တယ်နိုင်ပိုင်းတွင်ဖြစ်တယ်နောက်တစ်ခါအုံနောက်နဲ့အာရုံကြုံကိုကြည့်ခဲ့ပါလားဒါဖြစ်နိုင်ကြည်နံပါတ်1ပေါ့နောက်ဖြစ်နိုင်ရင်နံပါတ်2ကတော့ခုနလောက်မများတဲ့အောက်ဆီဂျင်ကိုလိုလာတဲ့ပိုတော့ပုံပဲပေါ့နော်ဒါမျိုးအချိန်ကြာရာရှူနေလို့ရှိရင်နာရာရှိအောက်ဆီဂျင်အစိတ်ပင်ရင်ဖြစ်ပါလေအဲ့ဒီလိုဖြစ်ရင်တော့သူကအဆုတ်ကိုတက်ရောက်ပါတယ်ခင်ဗျအဲ့တော့ဒီဖြစ်နိုင်ကြည်နှစ်မျိုးလုံးဟာဆိုးလို့ရှိရင်တော့အသက်အန္တရာယ်အထိဒုက္ခမြင်နေပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဒီဘယ်လိုလူမျိုးတွေမှာဒီအောက်ဆီဂျင်အစိတ်တင်တာမျိုးဖြစ်ပါတယ်ဆရာ
စိတ်တင်ခြင်းကဖြစ်နိုင်တဲ့လူ3မျိုးရှိတယ်ခင်ဗျပထမတစ်မျိုးကကျွန်တော်ကိုဗစ်လူနာတွေပေါ့နော်အောက်ဆီဂျင်ပေးရတဲ့လူနာတွေပေါ့ဆေးစာနဲ့ပြောရင် hyperbaric oxygen therapy လို့ခေါ်ပါတယ်ခင်ဗျဒီနေရာပြင်အထူးပြုလုပ်ထားတဲ့အောက်ဆီဂျင်ကိုပေးပြီးကုသတဲ့လူနာတွေသူတို့မှလည်းစိတ်တင်ခြင်းဖြစ်နိုင်တယ်နောက်တစ်ခုကဆေးရုံတွေမှာလမစီပဲမွေးတဲ့ကလေးပေါင်ချင်ရော့ပြီးမွေးတဲ့ကလေးတွေကိုအောက်ဆီဂျင်ပေးရပါတယ်အဲ့ကလေးတွေမှလည်းသမတ်ညွန်ကြားချက်တည်းမညီဘူးဆိုရင်သူတို့လည်းအစိတ်တင်ဖြစ်နိုင်တယ်။နံပါတ်3အမျိုးအစားကတော့အောက်ဆီဂျင်ဘူးကိုကြောမှာတင်ပြီးတော့ရေငုပ်တဲ့ရေငုပ်သမားတွေပေါ့နော်။အဲ့ဒီ3မျိုးမှာအောက်ဆီဂျင်အစိတ်တင်ခြင်းဖြစ်ပါတယ်။ဖြစ်တဲ့အခါမှာ alveolines ဟိုအသေးဆုံးလေအိတ်ကလေးတွေဆက်ဖုံးလွှာလေးတွေကပျက်စီးကုန်တယ်။ပျက်စီးပြီးတော့အဲ့မှာသူ့အလုတ်လုတ်တဲ့အောက်ဆီဂျင်ယူကာဗွန်ဒိုင်အောက်ဆိုက်ထုတ်တဲ့အလုတ်ကိုမလုံနိုင်တော့မလုံနိုင်တဲ့တွေလူဟာအောက်ဆီဂျင်ရသလောက်မရတဲ့ခါမှာခန္ဓာကိုယ်မှာအရေးကြီးတဲ့အင်္ဂါအစိတ်ပိုင်းတွေအောက်ဆီဂျင်မဝပါဘူး။အဲ့ဒီမှာအရေးကြီးတာကအုံနှောက်ပေါ့နော်။အုံနှောက်နဲ့အာရုံကြောမှာအောက်ဆီဂျင်မဝတဲ့ခါမှာလူနာဟာစိတ်ပိုင်းဆိုင်ရာအုံနှောက်ပိုင်းဆိုင်ရာလက္ခဏာတွေတက်ရောက်ပါတယ်
။အုံနှောက်ပိုင်းဆိုင်ရာမှာထိခိုက်သွားရင်ဒီတွေ့ရတဲ့လက္ခဏာတွေကဘာတွေပါလဲဆရာ
။အဲ့ဒီလက္ခဏာတွေကိုတန်းစီပြီးတော့မှတ်သားဖို့လွယ်အောင်ပြောရရင်အောက်ဆီဂျင်အစိတ်တင်လို့ရှင်အုံနောက်နဲ့အာရုံကြောကြောက်ခေါင်းကြိုက်တာတို့စိတ်တူတာဆူရိမ်တာခေါင်းမူတာနောက်တစ်ခါသူပဲနေရာဆိုဥမာဆိုဆေးရောက်နေမှတော့သူမသိဘူးပေါ့အခါသူရဲ့အသက်ရှူနှုံးကလည်းသူများတဲ့ပုံမှန်နဲ့အရင်ရတဲ့ပုံပြီးမြန်တယ်နောက်တချို့လူနာတွေကြွထိုးပါတယ်ခင်ဗျချမ်းတယ်တုံတယ်လူကလည်းအားမရှိဖြစ်တယ်ဟိုခြေလေးလက်တွေလည်းထုံကျင်တယ်မျက်စိကလည်းအကြည့်မကောင်းနားကလည်းဥပြီးတော့နားထဲမှာအတန်နေကြနောက်နားအကြာမကောင်းပြိုတယ်လက်တွေတုံနေတယ်နောက်ဆုံးမှာတက်တယ်ပေါ့နော်ကျွန်တော်ဟိုမပြောကောင်းမဆိုတော့ဝေယူပြန်လို့ပေါ့နော်တက်တဲ့ဟာဖြစ်နိုင်ပါတယ်ခင်ဗျအ
ောက်ဆီဂျင်ကောင်းကောင်းမရဘူးဆိုလို့ရှင်အဆုတ်ပိုင်းမှာဘယ်နေရာတွေကိုထိခိုက်ပါလဲရှင
်ဟုတ်ကဲ့ထိခိုက်တဲ့နေရာကတော့ကျွန်တော်တို့ alveoli ခေါ်တဲ့ဟိုအသေးဆုံးလေအိတ်ကလေးတွေမှာဖြစ်ပါတယ်အဲ့ဒီပျက်စီးတယ်ရောင်တယ်အဲ့ဒီမှာအရည်တွေအချွဲတွေပြည့်နေပါပေါ့နော်အဲ့လိုပြည့်လို့ရှင်လူနာဟာဘယ်လိုလက္ခဏာတွေခံစားရမလဲဆိုတော့အသက်ရှူတဲ့အခါမှာခံစားမှုပုံစံတွေရှိတယ်ခင်ဗျလူတိုင်းသိတယ်အဲ့ဒီပုံစံအရင်လိုမဟုတ်တော့ဘူးပြောင်းလာတယ်နောက်တစ်ခါအသက်ရှူတာကပူလောင်သလိုပေါ့နော်အဲ့လိုခံစားရတယ်နောက်တစ်ခါထိန်းလို့ကိုမရအောင်ချောက်အဆက်မပြတ်ဆိုးတယ်ခင်ဗျနောက်တချို့ဆိုရင်ချောက်ဆိုးရင်သွေးပါပါတယ်ကိုကိုဗစ်ကြောင့်ချောက်ဆိုးသွေးပါဖြစ်နေတယ်နောက်လူနာအသက်ရှူမဝဘူးဘလောက်ရှူရှူနောက်တစ်ခါကျွန်တော်တို့ကိုပူမယ်နှာခေါင်းမှာကြည့်လိုက်ရင်နှာခေါင်းကိုဖုံးထားတဲ့အတွန်းအလွှာလေးရဲနေပြီသူ့ကိုဓာတ်မှန်ရိုက်လို့ရှိရင်ကျွန်တော်တို့ pulmonary edema လို့ခေါ်တယ် edema ဆိုတာရောင်တာပေါ့နော်ကိုရောင်တယ်သူကအဆုတ်ကျိုးကိုရောင်နေတယ်နောက်ငကြက်နဲ့ပဲနားထောင်ယူနေငကြက်ထဲမှာအသက်ရှူတာမတူတဲ့အတန်းတွေကိုကြားပါတယ်ခင်ဗျာဒါကတော့ဟိုအဆုတ်ပိုင်းဆိုင်ရာအသက်ရောက်မှုတွေဖြစ်ပါတယ်ခင်ဗျာ
ဆိုတော့ဒီလိုမျိုးအောက်ဆီဂျင်ဒီအစိတ်တဲ့လက္ခဏာတွေတွေ့လာလို့ရှိရင်ဘ လို့အဆင်ပြေအောင်ပြန်ပြီးလုပ်ပေးလို့ရပါလေဆရာ
လက္ခဏာနှစ်မျိုးပေါ့နော်အုံနောက်နဲ့အာယုံရောဆိုင်ရာလက္ခဏာနဲ့အစုပ်ပိုင်းဆိုင်ရာလက္ခဏာတွေတွေ့လို့ရှိရင်ဆရာဝန်ကနေပြီးတော့အဲချက်ချင်းကုသမှာဒါအရေးပေါ်ဖြစ်ပါလားခင်ဗျဒီအစုပ်ပိုင်းဆိုင်ရာဆိုရင်24နိုင်ရေးအတွက်မှာလက္ခဏာတွေပေါ်တယ်အဲဒါကြောင့်24နိုင်ရေးအတွက်မှာအရေးပေါ်ကုသဖို့တို့ပါတယ်ကုသနေမှာပရမအဆုံးကတော့ပေးနေတဲ့ပုံမှန်နဲ့များအောင်လှုပ်ထားတဲ့အောက်ဆီဂျင်ကိုလျှော့ချရပါမယ်ချင်းချင်းပြုံးစားကြီးတော့ရက်တာမသိဘူးဒါကြောင့်အောက်ဆီဂျင် flow rate လို့ခေါ်တဲ့စီစဉ်နှုန်းကို1မိနစ်ဘယ်နှလီတာဆိုတဲ့လီတာကိုလျှော့ချရပါမယ်ကုသနီနောက်ထာရီကတော့လူနာဘာခံစားရတယ်လဲဆိုတဲ့အချက်လက်တွေကိုမူတည်ပြီးကျွန်တော်တို့ပေးရပါတယ
်ဒီဆေးရုံနေလည်းအခုမသွားနိုင်ကြဘူးပေါ့နော်ဆံဝင်နေလည်းလည်းမတွေ့နိုင်ကြဘူးဆိုလို့ရှင်အိမ်မှာပဲကုသနေတဲ့လူနာတွေအတွက်ကောအရေးပေါ်ဘာတွေလောက်တန်လဲဆရာပြောပြပေးပါ
ရှိစေရခိုင်နှုံးလူနာတွေကအိမ်မှာပဲနေကြရပါတယ်။ဗမာပြည်ဆိုရင်တော့အဲ့ဒီတဲ့မကလူနာတွေကဆေးရုံနဲ့မသွားနိုင်ဆေးရုံနဲ့လည်းလက်မခံစသဖြင့်ပေါ့နော်အကြောင်းကြောင်းကြောင်းဆိုတော့အိမ်မှာနေကြရတဲ့လူရနှုံးကပိုများတယ်ခင်ဗျ။အိမ်မှာဘယ်လိုလုပ်ရမလဲဆိုတဲ့အချက်ကဗမာပြည်အတွက်အင်တာမအရေးကြီးပါတယ်။ကုဆက်ပြည်ဆိုကြတဲ့ကတိကျနေထိုင်ခြင်းစီကံကာဝေးရေးစီကံနဲ့တန့်ရှင်းရေးစီကံတွေသုံးမျိုးကိုရနှုံးပြည့်လိုက်နာကြပါတခါအောက်ဆီဂျင်တိတ်နေသွားတဲ့တော်တော်နေတဲ့လူနာများတဲ့လူနာတွေဆိုရင်ဆေးဥကြမှာပဲရတယ်။ဒါကြောင့်အိမ်မှာလည်းအောက်ဆီဂျင်ပေးနေရုံနဲ့မပြောက်နိုင်ဘူးဆိုတဲ့အချက်ကိုသိရပါမယ်။ဗမာပြည်မှာကျွန်တော်သိရသလောက်တော့အောက်ဆီဂျင်စီလင်ဒါတွေအောက်ဆီဂျင်ကွန်စင်ထရေတာဆိုတဲ့အဲ့ဒီစက်ကိုဝယ်ပြီးသုံးတဲ့အခါမှာစစ်တွေသုံးလို့ရှိရင်အညွန့်ပါတယ်။အဲ့ဒီအညွန့်တဲ့မပိုဘူးအင်တာမှအရေးကြီးပါတယ်။အဲ့တော့စက်ကလည်းဟိုအမျိုးသားကောင်းရမယ်ပေးတဲ့နှုံးကလည်းမှန်မှန်မကန်ကန်ပေးဖို့လိုပါတယ်ခင်ဗ
ျဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပန်နဲ့နေပြည်တော်ကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာကျေးဇူးဆုံးရပါမယ်